လေတိုင်နှုန်းတနအီမိုင်တရာကျော်လောက်ရှိမဲ့တိုင်ဖွန်းမုန်တိုင်းတစ်ခုထိုင်ဝမ်ကျွန်းမြောက်ဘက်ခြံကိုဒီကနေ့ဝင်လာနိုင်တယ်ဆိုပြီးမိုးလေဝသသတိပေးချက်တွေရှိနေတာကြောင့်ထိုင်ဝမ်ပြည်သူပြည်သားတွေစိုးရိမ်နေကြပါတယ်။အစိုးရကလည်းထိုင်ဝမ်ကျွန်းတစ်ခုလုံးကိုအထူးသတိပေးစုံတတ်မှတ်ပြီးတော့အလုပ်ယုံတွေကျောင်းတွေကိုလည်းတောက်ကြနေနေခြင်းကလေးကပိတ်ခိုင်းထားကြတာပါ။ဒါအပြင်မြေပြုံမှုတွေဖြစ်နိုင်တဲ့ဒေသကလူထောင်ပေါင်းများစွာကိုလည်းဘေးကင်းရာစီပြောင်းရွှေ့ပေးနေတဲ့ဒီနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့မန္နနာချန်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်။ထိုင်ဝမ်မိုးလေဝသဌာနကနေစူးလစ်အမည်ရှိတိုင်ဖုန်းမုန်တိုင်းဟာဒီကနေ့တောက်ကြနေမှာလေတိုင်နှုန်းတနာရီကိုမိုင်100ကျော်လောက်နဲ့တိုင်ဝမ်ကျွန်းမြောက်ဘက်ခြမ်းကိုဝင်လာနိုင်ခြေရှိတယ်လို့ခန့်မှန်းထားတာပါ။ထိုင်ဝမ်ကျွန်းတစ်ခုလုံးကိုလည်းအထူးသတိပေးစုံဖြစ်ကြေညာထားပြီးတော့မိုးသည်တံမှုကြောင့်မလို့မြေပြုံမှုတွေဖြစ်နိုင်တဲ့ဒေသကထောင်ပေါင်းများစွာသောလူတွေကိုလည်းဘေးလွတ်ရာစီကြိုတင်ပြောင်းရွှေ့ပေးနေပါတယ်။ရာနဲ့ချီတဲ့စစ်သားတွေကိုလည်းကယ်ဆယ်ရေးအတွက်တောတောင်ထူထပ်တဲ့နေရာတွေကိုစစ်လွတ်ထားတာပါ။မိုးလေဝသခန့်မှန်းချက်တွေမှာတော့မုန်တိုင်းကြောင့်မြေပြုံမှုတွေရှိနိုင်ပြီးထိုင်ဝမ်ကျွန်းမြောက်ဘက်ပင်လယ်ပြင်ဘက်ကိုမုန်တိုင်းမရွေ့ခင်တောက်ကြညနဲ့စနေနေ့မနက်စောစောပိုင်းအထိလေပြင်းတိုက်ခတ်နိုင်တယ်လို့ကြေညာထားတာပါလောလောဆယ်မှာတော့မိုးအုံနေပြီးတော့တချို့နေရာတွေမှာမိုးသည်ထန်စွာရွာသွန်းနေပါတယ်ဒါအပြင်နေကင်းကဆလို့ကျောင်းတွေရုံးတွေနဲ့လုပ်ငန်းခွင်တွေကိုလည်းအစိုးရကပိတ်ခိုင်းခဲ့တယ်လို့ထိုင်ဝမ်ရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုကျော်ဦးက VOA ကိုပြောပြပါတယ
်ကျောင်းရောအလုပ်ရောဒီနေ့နှစ်နာရီရက်စပြီးတော့ပိတ်လိုက်ရုံးရောအဲအစပေါ့အကုန်လုံးပိတ်ကျွန်တော်တို့ဒီနေ့မီတာတော့ဆောင်တော့ယုံကပိတ်သွားပြီ။နှစ်နာရီအကုန်လုံးယုံကြောင်းအကုန်ပိတ်။အလုတ်ကိုနှစ်နာရီစောပြီးတော့အလုတ်သမားတွေကိုအလုတ်ဆင်းခိုင်းတယ်။အလုတ်သမားတွေကိုဆက်ခိုင်းရင်အေးယူမယ်ဆိုပြီးတော့စိုးရကြေညာချက်ထုတ်တယ်
။အခုလိုယုံတွေကြောင်းတွေနဲ့ဘန်းတွေပိတ်ပစ်ခဲ့တယ်ဆိုပေမဲ့ငွေကြေးဈေးကွက်ကတော့ပုံမှန်အတိုင်းဖွင့်ထားမယ်လို့ထိုင်ဝမ်အရာရှိတွေကပြောပါရတယ်။လူတွေကိုလည်းအပြင်ထွက်တာတွေမလုပ်ဖဲနဲ့အိမ်မသာလုံးလုံးစွာနေထိုင်ဖို့ကိုလည်းတတိပေးနေတာပါ။ဒါပြင်ဆိုရကမနဲ့ဆော့ဆော့ပိုင်းကလေးကကွင်းစင်ပြီးတော့မုံတိုင်းအန္တရာယ်ကာကွယ်ရေးကျွန့်တင်ပြင်ဆင်မှုတွေကိုအတော်လေးလှုပ်ဆောင်နေတာတွေ့ရသလိုအင်အားပြင်းစုလစ်မုံတိုင်းနဲ့ပတ်သက်တဲ့သတင်းတွေကိုလည်းရုပ်သံရေဒီယိုတွေကနေတောက်လျှောက်လွှင့်ပေးနေတယ်လို့ကိုကျော်ဦးကအခုလိုဆက်ပြောပြပါတယ်
။ဒီမျိုးနဲ့ဝင်ကြီးတွေပေါ့နော်သူတို့ကွင်းစင်ပြီးတော့ပြင်ဆင်မှုတွေတဲအိတ်တို့ဘာလို့ညာတို့ရေဒီဆုတ်ထုတ်တာတို့အဲ့ဒါတွေလှုပ်နေတာတော့တော်တော်လေးကိုပြင်ဆင်လေးတွေလောက်တာတွေများတယ်။ဟောမတိုင်ခင်ကလာတော့မဆိုရင်မတိုင်ခင်ကဒီကြောင်းနေဆေးတာတို့ဓာတ်ကျူးတို့အဲ့ဒါမျိုးတွေပေါ့နော်။မျိုးနဲ့တိုင်းနေမြင်မှုတွေကအခုကွင်းဆင်းကြတယ်အဲ့လို။နောက်တော့ဟိုနေ့ကကလေးတွေအတွက်လုပ်တဲ့ကွဲတော်ကြီးတစ်ခု။အဲ့ဒါအခုကခုသူတို့လုပ်ဖို့ရှိရယ်ပိတ်ပလိုက်ပြီ။ပန်းနေပါးတွေဒီပန်းကားတွေကအလှပေါ့ကလေးတွေပါပါ။အဲ့ဒါတွေအကုန်လုံးရုပ်သိမ်းပေါ့။ပြိုနိုင်တဲ့ဓာတ်တွေပေါ့အကုန်လုံးဒီနေ့မနေ့အကုန်လုံးဖြုတ်သိမ်းနေပြီ။သူကလေတွေကတော့ချိန်လုံးကြီးညာနေတယ်။မုန်တိုင်းဘယ်နာရောက်မယ်ဘယ်နာရောက်နေပြီဘယ်မျိုးနဲ့ဆိုတော့ဒီမှာတော့အခါတဲ့အချိန်လုံးကိုတတိပေးနေတယ်ကွာ
တချို့လူတွေကတော့မုန်တိုင်းလာမှမဟုတ်လို့မုန်တိုင်းနဲ့ပတ်သက်ပြီးတော့အရေးပေါ်ပစ္စည်းတွေတောက်ရည်တန်ဖူးတွေအစားအစာတွေကြိုတင်ဝယ်ယူစုဆောင်နေတဲ့အတွက်တချို့ဆိုင်တွေမှာဈေးနှုန်းတွေတက်ကုန်တာရှိတယ်လို့ကိုကျော်ဦးကဆက်ပြောပြပါတယ
် Department Store မှာတချို့ပစ္စည်းတွေသွားဝယ်တာတို့ပါတော့တချို့ကလည်းစိုးရိမ်ပြီးဝယ်တာတွေတော့ရှိပါတယ်ဒါအဲဒီ Department Store မှာဆိုလူကတော့နည်းနည်းပုံများတယ်မဟင်းရွက်ဆိုလို့ရှိရင်တချို့ဆိုရင်ဟိုနည်းနည်းလောဘကြီးတဲ့အချို့ဈေးတဲ့ဆိုရင်မလာသေးဘူးဈေးကနည်းနည်းတက်သွားပြီကြီးရွက်ဒီပါလေးပေါ့ကော်ဗီဈေးတော့မှပိတ်တာတစ်ဝက်တော့80လောက်ဖြစ်သွားပြီခါတိုင်းတစ်ပိတ်တာ80ကိုတစ်ဝက်လောက်ကက်သွားတယ်လေ
ဒါအပြင်မကြသေးခင်အချိန်ပိုင်းကပဲနိုင်ငံသားလေးချောင်းခီးစဉ်တော်တော်များများကိုလည်းဖြတ်သိမ်းလိုက်ပြီးဖြစ်ပါတယ်ကြာတာပရိနေကတော့ထိုင်ဝမ်ကျွန်းကတချို့နေရာတွေမှာမြေပြုံမှုတွေဖြစ်ခဲ့တဲ့အတွက်လမ်းတချို့လည်းပိတ်ခဲ့ရတယ်လို့ဆိုပါတယ်ဒီစူးလစ်တိုင်ဖုန်းမုန်တိုင်းဟာတနအီကိုမိုင်100ကျော်လောက်နဲ့ထိုင်ဝမ်ကျွန်းဘက်ကနေပြီးတော့တရုတ်ပြည်မာကြီးဘက်ကဒီဖူကျန်းနဲ့စင်ကျန်းခရိုင်တွေကိုစနေနေ့မှာဖြတ်တန်းဝင်ရောက်တိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်